ဟောင်ကောင်မှာပြည်ခဲ့တဲ့ဆင်းသက်လာတာကာလအတွင်းလူဦးရေကျဆင်းလာတာကိုဒေတာအချက်အလက်တွေမှာတွေ့ရပါတယ်။ကမ္ဘာအာရှမြို့တော်လိုသူကိုယ်သူတင်စားခေါ်ဝေါ်နေတဲ့ဟောင်ကောင်ရဲ့ပုံရိပ်ဟာလည်းလက်တလုံးနိုင်ငံရဲ့မတည်ငြိမ်မှုတွေကြောင့်ရောတင်းကျပ်တဲ့ကာယောဂါကန့်သက်ချက်တွေကြောင့်မှကျဆင်းလာခဲ့ရတာပါ။လွန်ခဲ့တဲ့3နှစ်ကဟောင်ကောင်အစိုးရအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြည်အစိုးရပိုင်းနဲ့မြင်ဖြစ်တဲ့ဟောင်ကောင်ကနေပြောင်းရွှေ့ထွက်ခွာသွားသူတွေလည်းတိုးလာပါတယ်။မိနစ်တုန်းကတော့ဟောင်ကောင်ကနေပြောင်းရွှေ့သွားသူကတသိန်း13,000ကျော်ရှိတဲ့အတွက်လူဦးရေ13.6ရာခိုင်နှုန်းအထိဆန့်ကျင်တင်ကျဆင်းသွားတာဖြစ်တယ်လို့နိပောင်60ကျော်အတွင်းအများဆုံးအရေးတွေ့လဲဖြစ်ပါတယ်။2020ခုနှစ်တုန်းကတော့ဟောင်ကောင်ကနေပြည်ပကိုပြောင်းရွှေ့သွားသူက2900ရှိခဲ့ပြီး2021ခုနှစ်မှာတော့19,200အထိရောက်လာပါတယ်။ဟောင်ကောင်သံကောင်စည်းထဏာရဲ့ဒေတာအချက်အလက်တွေအရခွန်သဒ္ဓမ4တန်းရှိတဲ့ဟောင်ကောင်လူကြီးဟာခုတော့ခွန်သဒ္ဓမ3တန်းအထိကျဆင်းလာတာပါ။နိုင်ငံရေးမတည်ငြိမ်မှုတွေနဲ့တင်းကျပ်တဲ့ကာယောဂါဆိုင်ရာကန့်သက်ချက်တွေကြောင့်လူတွေအခုလိုပြောင်းရွှေ့သွားကြတာဖြစ်တယ်လို့သူတည်တည်သူက VOA ကိုဒီနေ့အစောပိုင်းမှာပြောဆိုထားပါတယ်။